နွေမန်တုံးစံမနဲ့စောပိုင်းကနိုင်ငံရေးကျင်းသားတွေပါဝင်ကျင်းသား900လောက်ကိုအစ်စင်ထောင်ကနေပဲခူးတိုင်းတောင်ဒီထောင်ကိုပြောင်းရွှေ့လိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်။တခြားတဲ့ရင်မှာတော့ထောင်ရင်းထဲမှာနိုင်ငံရေးကျင်းသားတွေကိုဖိနှိပ်တာတွေရှိတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဆိုပါတယ်။ရန်ကုန်ကလာတဲ့တရင်ကိုနားလောင်ကပြောပြပါပါ
စစ်အာဏာသိမ်းကာလစစ်ကောင်စီလက်ထက်နိုင်ငံတော်ကအကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေကိုဖိနှိပ်တာတွေတိုးလာတယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲနိုင်ငံရေးအကျဉ်းသားတွေကိုထောင်ပြောင်းရွှေ့မှုတွေလှုပ်လာပါတယ်ဒီတစ်ခေါက်မှာတော့အင်းစိန်ထောင်ကနေနိုင်ငံရေးအကျဉ်းသားတွေကိုရှင်ပါနှိပ်စက်မှုနဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့တရားဝင်ထောင်ကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM ရဲ့ဦးဆောင်ကော်မတီဝင်ကိုတိုက်ထုံကတော့ခုလိုပြောပါတယ
်ကျင်းသားချင်းတို့ပါဝင်အခြားရာစုတွေကျင်းသားစုစုပေါင်း900ဝန်းကျင်လောက်ထောင်ပြောင်းရွှေ့မယ်လို့ကျွန်တော်တို့ကနေဦးသိရှိခဲ့တာဖြစ်ပါတယ်။ဒါအနည်းဆုံးနိုင်ငံရေးကျင်းသားထောက်ဝက်ပါတယ်လို့ကျွန်တော်တို့သိရှိထားပါတယ်။ဒါရှိမှလည်းအင်းစိန်ထောင်ကနေ3ကျင်းလောက်ကိုဒီနေ့ထဲမှာပြောင်းရွှေ့ခဲ့တယ်။နဂူမူလကလည်းတာဝီထောင်မှာနိုင်ငံရေးကျင်းသားတွေရောအခြားရာစုကျင်းသားတွေရောနေထိုင်နေရတဲ့အချိန်မှာအခုလိုမျိုးထပ်ပြီးမှပို့ဆောင်နေခြင်းဟာရွေချက်အများကြီးရှိပါတယ်။အထူးသဖြင့်တော့တာဝီထောင်ဟာနာမည်ဆိုးနဲ့ကြော်ကြတယ်နိုင်ငံရေးကျင်းသားတွေကိုဖိနှိပ်တဲ့နေရာမှာနာမည်ကြီးတယ်။ဆံပြထောင်တွေကနိုင်ငံကျင်းသားတွေကိုဖိနှိပ်တဲ့ဆံပြတွေကထောင်တစ်ခုဖြစ်တယ်ပေါ့နော်
။တရားရီကျင်းအောင်ကိုပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားကြီးအတွင်းနဲ့အမျိုးသားအမျိုးသမီးအကြီးအတွက်ကိုတော့အတိအကျသိနိုင်ဖို့အဆုံးစားနေကြပါ။တရားရီကျင်းအောင်ထောင်ပိုင်ဟာနိုင်ငံချင်းတွေကိုဖိနှိပ်တာမှနာမည်ကြီးလို့သိရဖြစ်တာမို့အင်းစိန်ထောင်တွင်းကထောင်အာဏာပိုင်တွေကိုထောက်ပြဝေဖန်သူနိုင်ငံရေးလှုပ်ရှားမှုအတွင်းမှာပါဝင်သူတွေကိုတရားရီထောင်ဖက်အများဆုံးပို့တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်။အင်းစိန်ထောင်အတွင်းမှာလည်းဖိနှိပ်မှုအမျိုးမျိုးရှိနေကြပါကြီးခဲ့တဲ့လကနိုင်ငံရေးအကျဉ်းသားတို့ကိုထောင်တွင်းအခြေအနေအချက်အလက်မေးမြန်းမှုနဲ့ရိုက်နှက်ခံခဲ့ရတာရှိခဲ့တယ်လို့နှိဆက်သူတို့ကပြောပါတယ်ထပ်ပြီးတော့ရှိုက်နှက်အညိုအတေထားခံရမှာကြောက်တဲ့အတွက်တရားရီအတော်သက်သာလာမှမိသားစုကိုပြောပြတယ်လို့လက်ရှိထောင်ကျနေတဲ့မိသားစုရဲ့အခြေအနေကိုသိတဲ့နှိဆက်သူတို့က VOA ကိုပြောပါတယ
်ဟိုတလားတော့မှမိသားရရောမသိဘူးနော်သူသူအတူနဲ့ဆံရရပါတော့ညီဒီမတော်ပြောတယ်ဘာလို့တခြားပါရင်းကြီးရေးပပဝါလို့ရှင်တဲ့ထဲမှာဒီစားတဲ့ပေါ်တင်ချက်ပေါ့မယ်ဆိုတော့ထိုးတယ်ဘာလို့ထိုးတော့ရင်မကြီးအောင်မိတော့ကျွန်တော်ဆေးပါရင်မှားတယ်ဗ
ျနောက်ပြီးတော့မကြသေးခင်ကလည်းဟင်္ဒရာအချင်းထောင်မှာနိုင်ကျေတူကိုထောင်အာနာပိုင်တူကအရက်မူပြီးတော့အကြောင်းမဲ့ရိုက်နေတာမျိုးရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကိုရဲ့ PPNM ရဲ့ဦးဆောင်ကော်မတီဝင်ကိုတိုက်ထုံကပြောပါတယ်အကျဉ်းထောင်တွေမှာအကျဉ်းကျနေသူတွေကထောင်ထဲမှာဝယ်ယူစားသောက်နိုင်ဖို့အကျဉ်းဦးစီးဝန်ထမ်းတွေကနေတစင်မိသားစုတွေကငွေချေးပေးဖို့ကြပါတယ်။အဲ့ဒီငွေချေးနဲ့အကျဉ်းဦးစီးဌာနကဝန်ထမ်းတွေရောင်းချတဲ့အစားအသောက်တွေကိုဝယ်ယူရတာပါ။ဒီဖြစ်စဉ်မှာနိုင်ကျေးမိသားစုတွေကထောင်အာဏာပိုင်တအူးကနေတစင်ငွေပို့နေရကနေပပဖြစ်တော့တာကိုအညှိုးထားရိုက်နေခဲ့တာလို့ခရသူရဲ့ပြောဆိုချက်ကိုကိုတိုက်ထုံးကအခုလိုပြောပါတယ်။
ဟင်္ဒရာထောင်မှာနိုင်ငံရေးကျင်းသားကိုရိုက်တာပေါ့နော်အဓိကအဖြစ်တော့အဲ့ဒီနိုင်ငံရေးကျင်းသားမိသားစုဝင်တွေအရင်ကာလတွေကရိုင်းရတဲ့သူကိုကျွန်တော်တို့မိသားစုဝင်တွေအနေမှာဒီဈေးပါငွေကြီးတွေတွင်းခဲ့ကြရရှိရပေါ့နော်အဲ့ဒီဝန်ထမ်းတွေတစ်ဆင့်နောက်ပိုင်းမှာတော့ကျင်းထောင်ရဲ့လုံလုံလုံကြီးကိုတည်လာတဲ့အခါမှာကျင်းထောင်ရဲ့ဒီလမ်းကြောင်းကနေပဲပို့တဲ့အခါမှာအဲ့ဒီဝန်ထမ်းကသူ့စီကိုမပို့ရခေါင်းလားဆိုတဲ့အကြောင်းပြချက်တွေရဲ့သူ့ကိုမပို့တာဒါသူ့ကိုရန်လူလိုတတ်မဲ့လို့နောက်တစ်ခုကတော့သူ့ကိုမယုံကြည်လို့စတဲ့အကြောင်းပြချက်တွေနဲ့တော့အဲ့ဒီမူလာတဲ့အချိန်ချင်းမှာဒါပြောဆိုပြီးမှသူ့ကိုတိကျပါပေါ့နော်ဒီလက်ကိုဘာယာတန်းပေါ့မြင်တော်ပြောရမယ်ဆိုရင်တန်းအပြင်ဘက်ကိုလက်ထုတ်ခိုင်းမှအဲ့လက်ကိုကင်ပြီးမှရိုင်းနှက်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဖြစ်စဉ်နဲ့ပတ်သက်လို့အချင်းဦးစီးဌာနပြောခွင့်ရသူစစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထုံးကို VOA ကအချင်းချင်းဆက်သွယ်ပေးမယ်ပြန်ပြေတာမရှိခဲ့ပါဘူးစစ်တပ်အာဏာသိမ်း3နှစ်ကျော်အတွင်းနိုင်ငံတော်ဖမ်းဆီးခံရသူ3000ဝန်းကျင်ရှိပြီးတော့အဲ့ဒီထက်ကလူ1000ကျော်ဟာထိန်းသိမ်းခံရဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအတင်း AAPP ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM စင်အရာဆိုရင်တော့2024ခုနှစ်နှစ်ဆကနေနိုဝင်ဘာလကုန်အထိ7လတာကာလအတွင်းနိုင်ငံရေးအကျဉ်းသားအချင်းတို့အနည်းဆုံးအယောက်20ကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတဲ့အတွက်တည်ဆုံခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်။အချင်းထောင်အတွင်းကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတဲ့အတွက်နိုင်ငံရေးအကျဉ်းသား18ဦးနဲ့နိုင်ငံရေးအချင်းတို့2ဦးတည်ဆုံခဲ့ရတယ်လို့လည်းထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ဒီစင်းတွေဟာချက်ကားထားတဲ့စင်းတွေဖြစ်ပြီးလက်ခံနိုင်ွယ်မရှိကြောင်းတုံ့ပြန်ထားပါတယ်။